အင်္ဂါကြိုမျက်နှာပြင်ပေါ်မှာ14နှစ်ကြာသွားလာစူဇန်ခဲ့တဲ့ Opportunity အာကာသစူဇန်ရဲ့ရင်ငယ်ရဲ့လုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီးလို့ American အာကာသလေးလာရေး Agency NASA ကကြေညာလိုက်ပါတယ်။အင်္ဂါကြိုပေါ်မှာတဲမုံတိုင်းကြံထင်ခဲ့ရပြီးတဲ့နောက်စူဇန်ရဲ့ရင်ငယ်နဲ့ကဘာမီကထိန်းချုပ်ရေးစခန်းတို့၈လလောက်အဆက်ပြတ်သွားခဲ့တာပါ။ပြန်လည်ဆက်သွယ်နိုင်ဖို့သိပ္ပံပညာရှင်တွေကအချိန်800ကျော်ကြိုးစားခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ပုံထုံးနေတော့ကတော့နောက်ဆုံးအချိန်ကြိုးစားခဲ့ပြီးတဲ့နောက်မှာသိပ္ပံပညာရှင်တွေလက်လျှော့လိုက်ကြတာဖြစ်ပါတယ်။ Opportunity စူးစမ်းရေးရင်ငယ်လေးရဲ့လောရက်တွေအတွက်ကျေးဇူးတင်ကြောင်းပြောပြီးစင်ကောင်းစွာနဲ့ပဲသူ့ရဲ့လုပ်ငန်းတွေကိုအဆုံးသတ်လိုက်ပြီးလို့ NASA ကသိပ္ပံဆိုင်ရာတာဝန်ရှိသူ Thomas Zapugen ကကြေညာခဲ့ပါတယ်။Opportunity အာကာသစူးစမ်းရေးရင်ငယ်လေးကို2003ခုနှစ်မှာအာကာသကိုလှူတင်ခဲ့ပြီးနောက်တစ်နှစ်အကြာမှာအင်္ဂါဂျိုဘော်ကိုရောက်ရှိခဲ့တာပါသူနဲ့အတူတိတ်မကြခင်တည်းကအင်္ဂါဂျိုဘော်ရောက်နေတဲ့ Spirit ဆိုတဲ့ဒီစူးစမ်းရေးရင်ငယ်နဲ့နှစ်စင်းလုံးကိုဒီရက်90လောက်ပဲခံမယ်လို့ခန့်မှန်းထားခဲ့ကြတာပါဒါပေမဲ့ Opportunity Your Spirit အာကာသစူးစမ်းရေးရင်ငယ်ပါနှစ်နဲ့ချီကြအောင်လို့အင်္ဂါဂျိုမျက်နှာပြင်ပေါ်ကအကြောက်တုံးကြောက်သားရဲ့အနေထားကိုလေ့လာနိုင်ခဲ့ကြပါတယ်အင်္ဂါဂျိုဘော်မှာအရင်ကရေတွေစီးဆင်းခဲ့တဲ့အထောက်အထားတွေကိုစူးစမ်းရေးရင်ငယ်လေးနှစ်ခုလုံးကရှာဖွေတွေ့ရှိခဲ့ကြတဲ့အတွက်အင်မတန်သိငယ်တဲ့ပိုးမွှားတွေရှင်သန်နေနိုင်ခဲ့တယ်ဆိုတာကိုလေ့လာဖို့အတွက်သိပ္ပံပညာရှင်တွေကလမ်းစရခဲ့ပါတယ်။စူးစမ်းရေးရင်ငယ်တစ်ခုလုံးက၃ဘိန်းကအငယ်စားလောက်အရွယ်ရှိပြီးတော့နေစွမ်းအင်နဲ့တွာလာနိုင်အောင်ဆိုလာပြားတွေတပ်ဆင်ထားပါတယ်ရှင်။